Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်နေတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ24ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16 19 25ရူကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြထွေးပါဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပုံမလေးထားမယ်ဆိုရင်တိုင်းပြည်စည်းဝါးရေးနဲ့တည်ငြိမ်ရေးပိုကောင်းအောင်လှုပ်ဆောင်နိုင်လိမ့်မယ်လို့အမေရိကန်သမ္မတဩဘားမားကပြောကြားလိုက်ပါတယ်။တခါ Greece နဲ့ Macedonia နိုင်ငံတွေဆက်နားမှာစခန်းချတောင်းတင်နေကြတဲ့ဒုက္ခသည်တွေကိုတော့ဒုက္ခသည်စခန်းတွေစီကို Greece အာဏာပိုင်တွေကဒီကနေ့စတင်ပြောင်းရွှေ့ပေးနေပါတယ်။ဒီလိုမျိုးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ဖာလူဂျာမြို့ကိုပြန်လည်သိမ်းပိုက်နိုင်ဖို့အီရတ်စစ်တပ်တွေကထိုးစစ်ဆင်နေတယ်ဆိုတဲ့သတင်းတင်ပြချက်မှာတော့
ISIL is an enemy that is backed into a corner. We've seen, unfortunately, that they have this tendency to lash out in
asymmetrical ways. တရင်းနေပြီးမှဒါဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့တူဖားကန်ကြောက်စိမ့်ဒေသမှာမြေစာပုံထပ်ပြုတ်ပြီးလူသေဆုံးတဲ့သတင်းပေးပို့ချက်ဒီလိုမြေပြိုရာမျိုးကိုထပ်မံမဖြစ်ဖို့အတွက်တယံစရတူဖော်တာတွေကိုရဆိုင်ရေးကချင်လူအဖွဲ့အစည်းတွေကတောင်းဆိုနေကြပါပြီ။ချင်းပြည်နယ်မှာတော့ချင်းပါတီတွေတစုတစည်းတဲ့ပေါင်းဖို့ပြင်ဆင်နေတဲ့အကြောင်းတွေကိုလည်းတင်ပြအုံးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ကင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
။ Community နိုင်ငံတစ်ခုဖြစ်တဲ့ VNM အစိုးရအနေနဲ့နိုင်ငံသားတွေရဲ့လူလက်ခွင့်ကိုပုံမှုအလေးထားပေးအပ်ပြီးလူခွင့်ရေးအခြေအနေတွေအခုထပ်ပို့ပြီးတော့တိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တည်ငြိမ်ရေးပုံမှုကောင်းမွန်လာပြီးတော့ဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့ VNM နိုင်ငံခီးစဉ်အတွင်းမှာဒီကနေ့ပဲပြောဆိုလိုက်ပါတယ်။
When there's freedom of the press, when journalists and bloggers are able to shine a light on injustice or abuse.
သတင်းလက်ခွင့်ရှိပြီးသတင်းသမားတွေနဲ့နောက်ဘလော့ဂါတွေမတရားမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုဖော်ထုတ်တင်ပြခွင့်ရကြမယ်ဆိုရင်ဒါဟာအစိုးရအရာရှိတွေပွင့်လင်းမြင်သာမှုရှိအောင်လူလူတွေကြားမှာစနစ်အပေါ်ယုံကြည်ချက်ပို့ပြီးတော့ခိုင်မာလာအောင်လှုပ်ဆောင်ရကြပါတယ်။ကိုယ်စားလှယ်တယောက်ရွေးကောက်ပွဲဝင်တဲ့အခါလှလှလက်လက်မဲဆွယ်စည်းရုံးခွင့်ရှိမယ်မဲပေးသူတွေအနေနဲ့လည်းသူတို့ရဲ့ခေါင်းဆောင်ကိုလွတ်လပ်မျှတာတဲ့ရွေးကောက်ပွဲတွေကနေတဆင့်ရွေးချယ်ခွင့်ရမယ်ဆိုရင်ဒါဟာတိုင်းပြည်တွေကိုပို့ပြီးတော့တည်ငြိမ်လာစေမှာပါပြည်သူတွေအနေနဲ့သူတို့ရဲ့လူလားချက်တွေဟာတကယ်ပဲအရာထင်လာနိုင်တယ်ငြင်းညံ့တဲ့အပြောင်းလဲတွေဖြစ်နိုင်တယ်ဆိုတာကိုယုံကြည်လာစေတာကြောင့်ပဲဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါဒီနေ့ဟန်ဝိုင်းမြို့တော်က Convention Center မှာပြောကြားတဲ့မိန့်ခွန်းအတွင်းမှာသမ္မတအိုဘားမားကလူခွင့်ရေးအခြေအနေကောင်းမွန်တာဟာတိုင်းပြည်တည်ငြိမ်ရေးကိုအထောက်အကူဖြစ်စေတဲ့အကြောင်းရင်းတစ်ခုဖြစ်တယ်ဆိုတာကိုထောက်ပြပြောဆိုခဲ့ပြီးတော့အမေရိကန်ကအတင်းကျပ်ဖိအားပေးတာမျိုးမဖြစ်အောင်လည်းထိန်းသိမ်းပြောဆိုသွားပါတယ်။ဒီမိန့်ခွန်းမတိုင်ခင်မှာတော့သမ္မတအိုဘားမားဟာဗီယက်နမ်ကဒီလူခွင့်ရေးတက်ကြွလှုပ်ရှားသူတွေစွန့်ဦးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးရဲ့ရှင်
။အမေရိကန်နဲ့ဗီယက်နမ်ကြားငင်းငင်းရေးစီတမန်အကျိုးဆောင်လုပ်ငန်းတွေလုပ်နိုင်ကြဖို့သဘောတူညီခဲ့ကြပါတယ်။ဗီယက်နမ်နိုင်ငံမှာပထမဆုံးအကြိမ်အမေရိကန်ငင်းငင်းရေးစီတမန်အကျိုးဆောင်အစီအစဉ်တွေလုပ်နိုင်ရေးသဘောတူစာချုပ်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးဖမ်ဘင်းမင်းတို့ရှေ့မောက်မှာလက်မှတ်ထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အရဗီယက်နမ်ရဲ့အကြီးဆုံးမြို့နှစ်ခုဖြစ်တဲ့ဟနွိုင်းနဲ့ဟိုချီမင်းစီးတီးမြို့တွေမှာအင်္ဂလိပ်စကားပြောသင်တန်းအစီအစဉ်တွေလုပ်ပေးမှာဖြစ်ပါတယ်။ဒီအကျိုးဆောင်အစီအစဉ်တွေဟာအမေရိကန်ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့ရှိတိုးချေလန်းဖြစ်တယ်လို့ဗီယက်နမ်စစ်ပြန်တယောက်ဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပါတယ်။အမေရိကန်ငြိမ်းချမ်းရေးစီတမန်အကျိုးဆောင်အစီအစဉ်အတွက်အမေရိကန်စည်းစနဝန်ထမ်းအယောက်20ပါတဲ့ပထမဆုံးအထုပ်ကိုရှင်းနှစ်မှာစပြီးတော့ဆေးလွှတ်မှာဖြစ်ပြီးနောက်နှစ်တွေမှာအစီအစဉ်တွေတိုးချဲ့သွားမယ်လို့မျှော်လင့်ရပါတယ်။အကျိုးဆောင်အစည်းအဝေးတွေအတွက်10နှစ်လောက်ကြာအောင်ညှိနှိုင်းဆွေးနွေးခဲ့ကြပြီးသမ္မတအိုဘားမားရဲ့သမိုင်းဝင်3ရက်ကြာဗီယက်နမ်ခီးစဉ်အတွင်းမှာသဘောတူလက်မှတ်ထိုးနိုင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။စီးပွားနိုင်ငံကန်ယူနန်မြို့ဂျပလာမှာရှိတဲ့စစ်ရုံတစ်ခုတနေ့လာနေတုန်းကဘုံကျဲတိုက်ခိုက်ခံရတာနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြစ်တင်ရှုံချလိုက်ပါတယ်။အဲ့ဒီတိုက်ခိုက်ခံရမှုအတွင်းမှာလူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့စစ်ရုံအဆောက်အဦနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့ရတာကြောင့်လူနာတွေကိုတခြားစစ်ရုံတွေကိုလွှဲပြောင်းပေးခဲ့ရပါတယ်။စီးရီးယားအစိုးရတိကထင်းကျုပ်ထားတဲ့မြေပြင်လယ်ကန်ယူတဲ့မြို့ဂျပလာနဲ့ထာတက်စ်မြို့တွေမှာတင်းလာနေတဲ့ကတိုက်ခိုက်မှုတွေအထုံးမများဖြစ်ခဲ့တဲ့အထက်မှာဒီစစ်ရုံတိုက်ခိုက်ခံရမှုလည်းတစ်ခုအပါအဝင်ပါ။အာရစစ်သူကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုတွေကိုသူတို့လုပ်တာလို့ပြောဆိုထားပါတယ်။ဂ ဇပလာစီယုံကိုအထက်ကဘုတ်ခွဲတိုက်ခိုက်တဲ့လို့ရဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်ရကြပြီးတဟာတီနှစ်အတွင်းမှာစီးရီးယားနိုင်ငံအတွင်းကျန်းမာရေးအဆောက်အဦ18ကြိမ်ထက်မနည်းတိုက်ခိုက်ခံရတဲ့အထက်တစ်ခုအပါဝင်ဖြစ်တယ်လို့ WHO ကပြောပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေမကြာခဏဆိုသလိုပိုပြီးတော့ဆူဆူဝါးဝါးဖြစ်လာတာဟာဘလို့မှလက်ခံနိုင်စရာမရှိဘူးလို့လည်းဆိုပါတယ်။ငါးနှစ်ကြာပြည်တွင်းပြည်ပကကြောင့်စီးရီးယားကပြည်သူပိုင်စစ်ရုံတွေရဲ့60ရာခိုင်နှုန်းလောက်ဟာလုံးဝပိတ်ထားရတာဒါမှမဟုတ်ရင်လည်းတစ်စိတ်တစ်ပိုင်းသာဖွင့်လှစ်နိုင်တဲ့အခြေအနေမှရှိတယ်လို့ကုလသမဂ္ဂကပြောပါတယ်ရှင်။
မက်ဆီဒိုနီးယားနိုင်ငံနေစနာကအီဒိုမနီမြို့မှာစကန်းချနေထိုင်နေကြတဲ့ဒုက္ခသည်တွေကိုဂရိအာနာပိုင်တွေကဒုက္ခသည်စကန်းစီဒီကနေ့စတင်ပြောင်းရွှေ့ပေးနေပါပြီ။ခံမှန်းကြီးဒုက္ခသည်ဥယေ8400လောက်စကန်းချနေထိုင်နေတဲ့နေရာစီကိုရက်တက်ဖွဲ့ဝင်400လောက်ဆီလွှတ်ထားပြီးဒုက္ခသည်တွေဖယ်ရှားရေးအတွက်အင်အားသုံးမှာမဟုတ်ဘူးလို့ဂရိအာနာပိုင်တွေကအမှတ်ခံထားပါတယ်။အခုချိန်ထိတော့အားလုံးကအဆင်ပြေပြေချောချောမွေ့မွေ့ပါပဲလို့ဂရိနိုင်ငံဆိုင်ရာ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအဖွဲ့အစည်းပြောခွင့်ရသူက VOE ကိုပြောပါတယ်။အခုရွှေ့နေတဲ့ဒုက္ခသည်တွေကိုThessaloniki မြို့တဝိုက်မှာရှိတဲ့ပိုစနစ်ကျနေရထိုင်ရအဆင်ပြေမဲ့ဒုက္ခသည်စကန်ကိုကူမှာထားရှိမယ်လို့ဂရိအာနာပိုင်နီကအာမခံထားပြီးဒုက္ခသည်တွေအနေနဲ့လည်းဘယ်စကန်တွေကိုသွားရမယ်ဆိုတာကိုသိရှိထားကြတယ်လို့ဆိုပါတယ်။ဂရိနဲ့မက်ဆီဒိုနီးယားနယ်စပ်ကိုဒီမက်ဆီဒိုနီးယားဘက်ကမန်လာရုံကပိတ်လိုက်တဲ့အတွက်အနောက်ဥရောပနိုင်ငံတွေဘက်ခြေချင်းဖြတ်သွားဖို့ကြိုးစားကြတဲ့ဒုက္ခသည်12000လောက်အထိအီဒိုမနီမြို့မှာတောင်းတင်ပြီးယာယီစခန်းချနေထိုင်နေကြတာပါဆီးရီးယားအာဖဂန်နစ္စတန်နဲ့အီရတ်ဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်တွေတချို့ကစနစ်တကျလှုပ်ထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်ရေးပိုအဆင်ပြေမယ်လို့မျှော်လင့်ချက်နဲ့ဂရိအာနာပိုင်နေရဲ့ပြောင်းရွှေ့ရေးအစီအစဉ်တွေကိုလိုက်နာကြပေမဲ့တော်တော်များများကတော့အခြေအနေပိုဆိုးသွားမှစိုးရိမ်နေကြသလိုဥရောပမှာသူတို့အခြေချနေထိုင်ရေးကိုပိုးပြီးတော့ကြံ့ကြာသွားမှာကိုလည်းစိတ်ပူနေကြပါတယ်ခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုမှာတနင်္လာနေ့ညကမီးစားပုံပြိုကျခဲ့တာကြောင့်အနည်းဆုံးလူ12ယောက်သေဆုံးပြီးပျောက်ဆုံးတဲ့သူကတော့50ကျော်ရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ဒီမီးစားပုံပြိုကျမှုဟာဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါကြီးရွာအနီးမှာရှိတဲ့ရတနာကျဲကျောင်းမြတ်တူဖော်ရေးကုမ္ပဏီလုပ်ကွက်မှာဖြစ်ခဲ့တာပါ။အလောင်း12လောင်းကိုပြန်ရှာတွေ့ခဲ့ပြီးသူတို့ဟာတပိုင်းတနိုင်ကြောက်စိမ့်တူဖော်သူတွေဖြစ်တယ်လို့ဒေသခံတွေကပြောပါရယ်။ဒီလ5ရက်နေ့တုန်းကလည်းစိုင်းထောင်ရွာအနီးကြောက်စိမ့်လုပ်ကွက်မှာကံပါပြူချခဲ့တာကြောင့်လူ14ယောက်သေဆုံးခဲ့ရပါသေးတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကဖြစ်ပွားခဲ့တဲ့မီးစားပုံပြူချမှုကတော့အဆိုးအဝါဆုံးဖြစ်ပြီးသေဆုံးတဲ့သူရုပ်အလောင်း114လောင်းကိုတူဖော်ရရှိခဲ့တယ်လို့ပျောက်ဆုံးသူကတော့100ကျော်လောက်ရှိနိုင်တဲ့အကြောင်းဒေသခံတွေကခန့်မှန်းထားပါရယ်။ဖားကန့်ဒေသမှာဆက်ရန်နေရာကြီးတွေနဲ့အလွန်ကျုံတူဖော်တာတွေကြောင့်ဒီနှစ်ပိုင်းအတွင်းစွပ်ပြေမြေစာပုံပြူကြတာနောက်မြို့ရအတွင်းဖျက်ဆီးသွားတဲ့မြေစာစွပ်ပြေမြေစာတင်ကားတွေနဲ့မတော်တဆရင်တိုက်မှုဖြစ်ပြီးတော့ထိခိုက်သိမ်းဆုံးတာတွေမကြာခဏဆုံးသလိုဖြစ်ပွားလေးရှိပါတယ်။စွပ်ပြေမြေစာတွေကြောင့်ဥရုချောင်းတိတ်ကောလာပြီးတော့နှစ်စင်မှုရသည်မှာရေကြီးမှုတွေလည်းဖြစ်လေးရှိပါတယ်ရှင်။
တရုတ်နိုင်ငံကမြောက်ကိုရီးယားပိုင်စားတောက်ဆိုင်မှာလုပ်နေကြတဲ့ဝန်ထမ်းတချို့ကထွက်ပြေးလာပြီးတောင်ကိုရီးယားနိုင်ငံမှာကိုလွန်ခွင့်ရဖို့တောင်းခံထားတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးကဒီကနေ့မှပြောဆိုလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုဂျွန်ဟျက်ကလည်းအခုလိုထွက်ပြေးလာတဲ့ဆိုတာကိုအတည်ပြုပြောဆိုပြီးထွက်ပြေးလာသူတွေရဲ့လုံခြုံရေးတန်တမာရေးရာကိစ္စရပ်တွေနဲ့အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးပေါ်ထိခိုက်နေတာကြောင့်အသေးစိတ်အချက်အလက်တွေကိုတော့ပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်။လွန်ခဲ့တဲ့လတုန်းကလည်းစားတောက်ဆိုင်ဝန်ထမ်းမြောက်ကိုရီးယားနိုင်ငံသား73ဦးကသူတို့သဘောဆန္ဒအတိုင်းတောင်ကိုရီးယားနိုင်ငံကိုထွက်ပြေးလာတယ်လို့တောင်ကိုရီးယားဘက်ကပြောပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီလူတွေကိုထောက်လှမ်းရေးအဖွဲ့အစည်းတွေကပြန်ပေးဆွဲဖမ်းဆီးသွားပြီးပတ်ပြောင်းအောင်လှည့်စားတာကိုခံရတယ်လို့ပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာမှာစားတောက်ဆိုင်ပေါင်း130လောက်ဖွင့်ထားပြီးအများစုဟာတရုတ်နိုင်ငံမှာဖြစ်တယ်လို့အခုနှစ်အစောပိုင်းကထုတ်ပြန်တဲ့တောင်ကိုရီးယားထောက်လှမ်းရေးအစိုးရကစာမှာဖော်ပြထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံသားငွေရရှိဖို့ရည်ရွယ်ချက်နဲ့သူ့နိုင်ငံကအလုပ်သမား5000နဲ့6000ကျားကိုပြည်ပကိုဆေလွတ်ထားတယ်လို့လည်းအမျိုးသားထောက်လှမ်းရေးဌာနကပြောပါတယ်။ပြည်ပကိုထွက်ပြေးဖို့ဆန္ဒရှိသူတွေနဲ့အဲ့လိုထွက်ပြေးဖို့ကြိုးစားရမှာမအောင်မြင်ပဲပြန်ဖမ်းခံရသူတွေကိုမြောက်ကိုရီးယားနိုင်ငံမှာကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်လို့ရှိပါတယ်ခင်ဗျာ။
အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အဖွဲ့အကြီးအကဲမူလာမန်ဆိုတာတည်ဆုံတဲ့အကြောင်းကိုအာဖဂန်တာလီဘန်တွေကအခုချိန်ထိတရားဝင်အတည်ပြုတာညှင်းဆိုတာမရှိသေးတဲ့အချိန်လေးမှာခေါင်းဆောင်ပြောင်းလဲလုပ်ဖို့အတွက်ကိုတော့တာလီဘန်ခေါင်းဆောင်တွေပြင်ဆင်နေပုံရပါတယ်။တာလီဘန်အဖွဲ့လူလာတဲ့သတင်းအဖွဲ့တစ်ခုကပက်စတိုဘာသာစကားနဲ့ထုတ်ပြန်တဲ့ကြေညာချက်တစ်စောင်မှာတော့ရာဘာရီရှူရာလို့ခေါ်တဲ့တာလီဘန်ခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့ကောင်စီရဲ့အကြီးအကဲအဖွဲ့ဝင်တဦးကတာလီဘန်အဖွဲ့ဝင်တွေအနေနဲ့မန်ဆူဟာသိပြီလို့လှုပ်ချံပြောဆိုနေတဲ့သတင်းတွေကိုဂရုမစိုက်ဘဲကိုယ့်အလို့ကိုဆက်ပြီးတော့လှုပ်ကြဖို့တိုက်တွန်းပြောဆိုထားပါတယ်။ အမည်မဖော်လို့တဲ့ဒီကောင်စီအဖွဲ့ဝင်ကပဲတာလီဘန်တွေဟာကြီးမားတဲ့ဆွတ်လို့အနေနာခံသူတွေလို့ပြောဆိုပြီးတော့သူတို့ရဲ့လှုပ်ရှားမှုတွေကိုရန်သူတွေကအားနည်းအောင်ဖြိုခွင်းတာကိုလက်မခံကြဖို့လဲကြေညာချက်ထဲမှာပြောဆိုထားပါတယ်။နောက်ထပ်တာလီဘန်အရာရှိတဦးကလည်းမန်ဆူဝါတိုက်ဆုံသွားတယ်ဆိုတဲ့သတင်းတကယ်တမ်းမှတ်ကန်တယ်ဆိုရင်တော့မှတာလီဘန်တို့ရဲ့လှုပ်ရှားမှုတွေကိုတော့အားနည်းအောင်လုပ်နိုင်မှာမဟုတ်ဘူးလို့တီးခြားကြေညာချက်တစ်စောင်ထုတ်ပြန်ပြောပါတယ်။အခုသတင်းမှန်ရင်တော့မှတာလီဘန်တွေကိုပို့ပြီးတော့အားကောင်းစေဖို့သာရှိပြီးအမေရိကန်နဲ့အာဖဂန်အစိုးရတို့အပေါ်လုံခြုံရေးအရာနောက်ထပ်ချင်းချောက်မှုတွေပို့ပြီးတော့လုပ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာဇလိုင်လာတဲ့ကျင်းပမဲ့နိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ပါတီညီလာခံကြရင်ပါတီရဲ့အရေးကြီးတဲ့မူဝါဒတွေကိုချမှတ်တဲ့နေရာမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်လာဖို့အကျိန်းနဲ့ရှင်ပြိုင်နေတဲ့ဗားမောင့်ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders အဓိကကြားတဲ့ခန့်ကဏ္ဍကနေပါဝင်လာနေပါတယ်။အစောပိုင်းလူလူစစ်တမ်းတွေမှာသူနဲ့ပြိုင်ဘက်နိုင်ငံသားရေးဝန်ကြီး Hillary Clinton အောက်အမှတ်40လောက်ရောပြီးစခဲ့ရကအခုခါမှာတော့ Miss Clinton နဲ့ထောက်ခံမှုအတူတူနှီးပါလောက်ရလာနေတာပါ။ပါတီရဲ့မူဝါဒတွေရေးဆွဲတဲ့ကော်မတီမှာ Sanders ရွေးချယ်တဲ့ကိုယ်စားလှယ်5ဦးပါဝင်မှာဖြစ်ပြီး Miss Clinton ရွေးချယ်တဲ့ကိုယ်စားလှယ်ကတော့6ဦးနဲ့နိုင်ငံလုံးဆိုင်ရာ Democratic Party ကော်မတီဥက္ကဋ္ဌ Debbie Wasserman Schultz ကရွေးချယ်သူ4ဦးပါဝင်မဲ့အကြောင်းကော်မတီကတနင်္လာနေ့ကပဲကြေညာသွားပါတယ်လူလူအလုံးအတွက်ကြိုးရှိမဲ့စီးပွားရေးမူဝါဒတွေချမှတ်နိုင်တဲ့အနေအထားကိုအခိုင်အမာရရှိလာမှာဖြစ်တယ်လို့ Miss Sanders ကတနင်္လာနေ့မှာပဲသတင်းတောက်တွေကိုပြောဆိုလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပိုင်းနဲ့တည်းမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့နိုင်ငံကသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်အီရန်နိုင်ငံဘက်ဒတ်မြို့တော်အရှိဘက်65ကီလိုမီတာလောက်မှာရှိတဲ့ဖာလူဂျာမြို့ဟာအဲစစ်သွေးကြွတွေထိန်းချုပ်မှုအောက်ရောက်နေကြတာနှစ်နှစ်ကျော်ရှိနေပါပြီ။အဲ့ဒီမြို့ကိုပြန်လည်ရယူနိုင်ဖို့အတွက်အီရတ်တပ်တွေအခုပြန်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။အီရတ်တပ်တွေကိုကျွမ်းကျင်မှုအထောက်ပံ့နေပေးနေတဲ့အမေရိကန်နဲ့ဗြိတိန်တို့ကဖာလူဂျာမြို့အီရတ်တပ်တွေလက်ထဲပြန်ရောက်လာမယ်လို့အခိုင်အမာယုံကြည်နေတဲ့အကြောင်းကိုတော့ VOA သတင်းတော့ဇလာတီဆာဟုတ်ရဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပါမယ်။
IS စစ်သွေးကြွတွေကိုထိုးစစ်ဆင်ဖို့ပထမဆုံးခြေလှမ်းတရက်အနေနဲ့အီရတ်အစိုးရတပ်တွေဟာဖယ်လူဂျာမြို့တော်ရဲ့ဗဟိုကိုဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီမြို့ဟာအန်ဘာပြည်နယ်မှာ IS တွေအခြေကုပ်ယူထားတဲ့နောက်ဆုံးမြို့တော်တစ်ခုလည်းဖြစ်ပါတယ်။ဒီပြည်နယ်ထဲက Remedy လို့တခြားမြို့ကြီးတွေကိုတော့ IS တွေစီကပြန်လည်သိမ်းယူနိုင်ခဲ့ပြီးဖြစ်ပါတယ်။ American ကာကွယ်ဌာနပြောရေးဆိုခွင့်ရှိသူဗိုလ်ကြီး Jeff Davis ကတော့ American ပြည်ထောင်စုဟာ၄ချောင်းအကူအညီတွေလေ့ကျင့်ရေးနဲ့ပစ္စည်းကိရိယာတွေကိုအီရတ်လုံခြုံရေးတပ်တွေစီထောက်ပံ့ပေးသွားမှာဖြစ်ပေမဲ့မြေပြင်တိုက်ပွဲတွေနဲ့စစ်ဆင်ရေးအစီအစဉ်တွေမှာတော့ပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ
် This is ultimately something that the Iraqi security forces
ဘလို့အစီအစဉ်နဲ့တိုက်ခိုက်မယ်ဘာတွေကိုဦးစားပေးတိုက်ယူမယ်ဆိုတာကတော့အခြေခံအားဖြင့်အီရတ်လုံခြုံရေးတပ်တွေကိုယ်တိုင်ဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်တေချာတာတစ်ခုကတော့ဖလူဂျာမြို့တော်ဟာချွင်းချက်မဟုတ်ဘူးဆိုတာပါပဲ
ပြောရေးဆိုခွင့်ရှိသူကတော့ဖယ်လူဂျာမြို့တော်ကိုပြန်လည်သိမ်းယူနိုင်မယ်လို့ယုံကြည်မှုရှိနေပါတယ်။ဒါပေမဲ့လည်းအစ္စလာမစ်စစ်သွေးကြွတွေအနေနဲ့ဘက်ကလန်နဲ့တခြားအဓိကမြို့ကြီးတွေကိုရှောင်းတခင်တိုက်ခိုက်မှုတွေပြုလုပ်နိုင်တယ်လို့သတိပေးခဲ့ပါတယ
်။ ISIL is an enemy that is backed into a corner.
IS ဟာဂျောင်းပိတ်အတိုက်ခံနေရတာပါ။ဒါပေမဲ့လည်းစစ်ပွဲမှာပြင်းပြင်းထန်ထန်အတိုက်ခိုက်ခံရပြီးဆုံးရှုံးမှုတွေဖြစ်ခဲ့တဲ့နေရာနဲ့အချိန်တွေဟာသူတို့ဟာရရနီလန်းပေါင်းစုံနဲ့ဗျံပရာတိုက်ခိုက်တုံ့ပြန်တက်ကြတာကိုကျွန်တော်တို့တွေ့ရပါတယ်။ဘက်ကရက်မှာတစ်ခါကြုံခဲ့ရပြီးနောက်တစ်ခါကျွန်တော်တို့ဒီလိုတိုက်ခိုက်မှုတွေပေါ့သတိဝိရိယရှိရှိနဲ့ပြင်ဆင်သွားမှာဖြစ်ပါတယ်
။အမေရိကန်အစိုးရကတော့အစိုးရမဟုတ်တဲ့ဒေသခံပြည်သူစစ်တွေရဲ့အကူအညီတွေကိုလည်းအစွန်းရောက်တွေကိုတိုက်ခိုက်ချေမှုရမှာကြိုးစို့ထားပါတယ်။ဒါပေမဲ့လည်းရွေးကောက်ခွင့်အီရတ်အစိုးရရဲ့အချုပ်အခြာအာဏာကိုအတိမတ်ပြုဖို့လိုအပ်တယ်လို့ဆိုထားပါတယ်။တနင်္လာနေ့ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပခဲ့တဲ့အစည်းအဝေးမှာတော့ဥရောပခေါင်းဆောင်တွေဟာအီရတ်တပ်တွေရဲ့ IS တွေကိုခြေမုံနိုင်စွမ်းအပေါ်ယုံကြည်မှုရှိကြောင်းပေါ်ပြခဲ့ကြပါသေးတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီး Philip Hammond က
We're seeing an increase in the capability of the Iraqi army.
ဒီစစ်တပ်ရဲ့အစွမ်းအစတဖြည်းဖြည်းမြင့်တက်လာပြီးအောင်မြင်မှုတွေတစ်ခုပြီးတစ်ခုရလာတဲ့အမျှကိုကိုကိုယုံကြည်မှုတွေတိုးပွားလာတာကိုကျွန်တော်တို့မြင်တွေ့နေရပါတယ်။သူတို့ဟာ IS တွေကို Euphrates တောင်ကြားဒေသကရှင်းထုတ်နေပြီးမိုးဆိုးမျိုးကိုရေရှိထိတိရရောက်တိုက်ခိုက်နိုင်ဖို့လဲပြင်ဆင်နိုင်ပါလိမ့်မယ
်။ဥရောပကောင်းဆောင်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေကို IS စစ်သွေးကြွတွေလက်အောက်ကပြန်လည်လုကင်းရေးအရေးတည်ယူစိတ်ဝင်စားနေကြတာပါ။ဆွန်ရောက်တွေရဲ့လူမဆန်တဲ့လုပ်ရက်တွေကြောင့်တန်းနဲ့ချီတဲ့လူတွေဟာနေရက်ဒေတာတွေကိုစွန့်ခွာခဲ့ကြရပြီးမကြုံစဘူး လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်လာတဲ့ပြဿနာအကျတဲနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်ခင်ဗျာ
။ဒီမနက်ငယ်ရက်တပ်ဖွဲ့ကိုပြုပြင်ပြောင်းလဲရေးစပြီးလုပ်နေကြပါပြီ။အစိုးရသေးလက်ထက်မြမရက်တပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေပေါ့ကျွန်တော်တို့သောတာရှင်တွေကျေနပ်အားရကြပါလား။ရဲတပ်ဖွဲ့ဟာပြည်သူလူထုအားထားရတဲ့အဖွဲ့အစည်းတစ်ခုအဖြစ်ပြုပြင်ပြောင်းလဲနိုင်ဖို့လမ်းကြောင်းမှန်ပေါ်ရောက်နေပြီလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြဖို့အတွက် VO ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဖြစ်ဖြစ်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်ဖြစ်ဒေါ်ရရှင်တို့ရဲ့ဖုန်းနံပါတ်တွေကြိုပြီးပေးပို့ထားပါ။ဆွေးနွေးချက်အသံပိုင်းဒါမှမဟုတ်လဲစာနဲ့ဝင်ရောက်ဆွေးနွေးလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဒေါ်ရရှင်တို့အားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အကြခင်ညာ9နိုင်ခွဲမှာစတင်ဆွေးနွေးမဲ့ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကျင်တဲ့ဆိုရင်သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်ကိုအမြန်ပေးပို့နိုင်ကြပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေပဲအလှည့်ပေးကြပါတယ်။ကချင်ပြည်နယ်ဖားကန်းမြို့နယ်စိတ်မှုကျေးရွာအုပ်စုမှာမြေပြိုကျတာကြောင့်တပိုင်းတနိုင်ကြောက်စိမ့်တူးဖော်သူအနည်းဆုံးလူ12ဦးလောက်ရဲ့ရုပ်အလောင်းကိုတွေ့ရှိထားပြီးပျောက်ဆုံးနေစေအလောင်း90ကျော်လောက်ရှိနိုင်ကြောင်းဒေသခံတွေကပြောပါတယ်ဒီတစ်ကြိမ်မြေပြိုတာဟာဖားကန့်ဒေသမှာဒီလအတွင်းဒုတိယကြိမ်ပြိုကျတာဖြစ်ပြီးဝိုးရာသီကာလမှာမြေစာပုံပြိုကျတာတွေထပ်မံတိုးပွားလာနိုင်တယ်လို့သုံးသပ်သူတွေရှိနေပါတယ်ဖားကန့်မြေပြိုတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ဒီတစ်ကြိမ်မြေပြိုကျတာကတော့ဖားကန့်မြို့နယ်စိတ်မှုကျေးရွာအုပ်စုဝေခါကျေးရွာအနီးရှိကျန်နာကျကြောက်မြတ်တူဖို့ရေးကုမ္ပဏီလုတ်ကွက်မှာတင်းနှလာနဲ့ညပိုင်းကဖြစ်ပွားခဲ့တာပါမြေပြိုကျတာနဲ့လူသေးဆုံးတဲ့အခြေအနေကိုအခင်းဖြစ်ပွားရာကိုတွားရောက်ကြည့်ရှုခဲ့တဲ့ဖားကန်မျိုးကဥဟန်မြင့်ကအခုလိုပြောပါတယ
်လူသေးပြောက်ကတော့12လောင်းရတယ်12လောင်းဒဏ်ရာရက17ရောက်လူပြောက်ဆင်းရတာအခု50ဝန်းကျင်လောက်တော့လူပြောက်ဆင်းတော့ရနေပြီပေါ့ဗျာဆင်းတော့မချုပ်သေးဘူးအဲမနေ့ည7နာရီခွဲလောက်7နာရီခွဲမှာစဖြစ်တယ်ပြူကြတာတော့မိုးရွာလို့ပြူကြတာပေါ့မိုးတန်ကြောင့်ပြူကြတာလေတောင်ကတောင်နှလုံးဟိုဘက်လုံးကဒီဘက်လုံးကအဲ့လိုမျိုးပေါ့ဗျာကျင်းလောက်ထားတဲ့နေရာတည်းကနေပြူကြရတာဆိုတ
ော့ကြက်ရှိနေတဲ့ရုပ်လောင်းတွေကိုတူးဖော်ဖို့တော့အခက်အခဲရှိနိုင်ကြောင်းအခုလိုဆက်ပြောပါတယ
်ဟိုအောက်ကရေအိုင်ရေအိုင်ကြီးအကြီးကြီးရှိတဲ့သဘောမျိုးလေအဲ့ဒီကိုမြေစာတွေကြတော့အဲ့ရေနဲ့ဆင်ပြီးတော့အဝေးရောက်သွားတဲ့အလောင်းတော့ပဲရတာပြိုကျလို့ပြည့်စရာတွေတို့ဘာတွေတို့ကအဲ့ဒီအလောင်းတွေတော့ဖော်ဖို့ဘလို့မှမဖြစ်နိုင်ဘူးလေခင်ဗျပြိုကျတာတွေကလည်းအများကြီးပဲပြီးတော့နောက်ထပ်ဘယ်ဖို့ကုတ်လို့အထက်ကထပ်ပြိုမဲ့အလားပါတွေကအများကြီးရှိတယ်လေကျွန်တော်အခုမှကြည့်ပြီးပြန်ခဲ့တာ
ဖားကန့်ဒေတာကဒေတာကန်ပြည်သူတွေရဲ့အခွင့်အရေးအတွက်လှုပ်ရှားဆောင်ရွက်နေသူကိုနောင်းလက်ကတော့မိုးရာသီမှာမြေစာပုံပြိုကျတာတွေထပ်မံဖြစ်ပွားနိုင်တယ်လို့လည်းသုံးသပ်ပါတယ
်မြေပြိုတာကတော့မိုးတွေရောက်လာရင်တော့အများကြီးပြိုတော့မှာဒီလိုလူတွေမလို့ခဏနဲ့ပြတော့မှာအဲ့ဒီဝေခါမှာကျတော့ဒီသူ့ရဲ့ဒီကုမ္ပဏီတွေရဲ့ညင်စာပုံတွေကအပြည့်ပေ1000ကျော် 800 900ဝန်းကျင်အဲ့ဒီဝန်းကျင်မှာတော့ရှိကြတယ်လေရှားတဲ့ရင်းပြရတဲ့ယာကြီးပိုင်းပြတဲ့ခါကျတော့ခဏနဲ့ပြတာပေါ့အောက်ပေါ်မှာပြဆိုလူအပြေပြောက်ပုံများတယ်ထောင်ရက်ပြလာတော့ဗျာအကုမ္ပဏီတွေအနေနဲ့တော့ကျွန်တော်တို့ဒီလက်ထုတ်သွင်းနေခါနာထုတ်ပြန်ထားတဲ့အနေထားတွေကိုလိုက်လာတော့ကျွန်တော်တို့အပြေပြောက်တော့နည်းမယ်ထင်တာပဲဥမာ90ထက်မမြင့်တော့ပြီဆိုလို့ပြောထားတဲ့အတွက်တောင်းကုန်လေဒါပေမဲ့လောလောဆယ်ကတော့ဗျာ90တော့မကောက်ပါဘူးဗျာမြင့်တာကတော့
ဖားကန့်ရဲစခန်းကိုဆက်သွယ်ရမှာတော့ဈေးရုံကိုရောက်ရှိလာတဲ့ရုပ်လောင်းတွေကိုတွားရောက်စစ်ဆေးတဲ့အရာရှိပြန်မရောက်သေးကြောင်းတာဝန်ကျဝန်ထမ်းတအူးကပြောဆိုပါတယ်ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်ဆိုင်းတောင်ရွာအနီးကြောက်စင်းလုတ်ကွက်မှာကဘာပြိုကျခဲ့တာကြောင့်လူ14ယောက်သေဆုံးခဲ့ပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားတဲ့မြေစာပုံပြိုကျမှုကတော့အဆိုးဆုံးဖြစ်ပြီးတေဆုံးသူရုပ်အလောင်း114လောင်းကိုတူးဖို့ရရှိခဲ့သလိုပျောက်ဆုံးသူ100ကျော်လောက်ရှိနိုင်ကြောင်းဒေသခံတွေကခံမှန်းပါတယ်။ဖားကန့်ဒေသမှာဆေးရန်တရားကြီးတွေနဲ့ကြောက်စင်းအလွန်ကျွန်တူးဖို့ခဲ့တာကြောင့်ဒီနှစ်ပိုင်းတွေအတွင်းမှာမြေစာပုံပြိုကျတာမြို့ရွာအတွင်းဖြတ်တန်းသွားတဲ့စွန့်ပစ်မြေစာတင်ကားတွေနဲ့မတော်တဆရင်တိုက်မှုဖြစ်ပြီးထိခိုက်တေဆုံးတာတွေမကြာခဏဖြစ်ပွားခဲ့သလိုစွန့်ပစ်မြေစာတွေကြောင့်ဥရုချောင်းတိမ်ကောလာပြီးနှစ်စဉ်မိုးရာသီမှာရေလွှမ်းမိုးရာတွေဖြစ်ပွားခဲ့ပါတဲ့ဒီလိုလူတွေတေဆုံးရတာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်တာကြောင့်ဒေသခံတွေကဆန္ဒပြကန့်ကွက်တာတွေရှိပေမဲ့အခုချိန်ထိတော့ရေးယူဆောင်ရွက်နိုင်တာမရှိသေးပါဘူး
ပြည်ဝသင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲဖားကန့်မြို့နယ်တွင်ကကြောက်စိမ့်တူးဖော်မှုကြောင့်ဖြစ်ပေါ်လာရတဲ့လူအသက်ပေါင်းများစွာဆုံးရှုံးမှုအပါအဝင်တဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်ပြီး လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့ဥပဒေပြုအမတ်တဦးကပြောဆိုလိုက်သလိုတစ်ချိန်တည်းမှာပဲအစိုးရအနေနဲ့တာဝန်မဲ့တယံဇာတဒူးဖော်မှုတွေကိုချက်ချင်းရပ်ဆိုင်းပေးဖို့ကိုလည်းကချင်လူမှုအဖွဲ့အစည်းတစ်ခုကတိုက်တွန်းလိုက်ပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားတာပါ။
ကျောက်စိန်တူးဖော်တဲ့လုပ်ငန်းတွေရဲ့စွန့်ပစ်မြေစာပုံတွေပြိုကျတာကြောင့်ဖားကန့်ဒေသမှာလူသေးဆုံးတာကတခါတရံရာနဲ့ချီရှိတယ်လို့တခါတရံဓာစင်နဲ့ချီသေဆုံးနေကြရတာဖြစ်ပါတယ်။လောလောလတ်လတ်မြေစာပုံပြိုကျမှုကြောင့်လူတဓာစင်ကျော်သေဆုံးခဲ့ရပြီးနောက်မှာတော့ဖားကန့်ဒေသရဲ့အခြေအနေကိုကချင်ပြည်နယ်လွှတ်တော်ကိုစုံစမ်းစစ်ဆေးပေးဖို့တိုင်ကြားစာတင်မယ်လို့ဖားကန့်မြို့နယ်ကိုယ်စားလှယ်ပြည်နယ်လွှတ်တော်အမတ်ဦးဒါရှိလာဆိုင်ကပြောပါတယ်။
ကျွန်တော်တို့ဖက်ကမှာဖြစ်ဖြစ်နေတဲ့အကြောင်းအရာတွေကိုကျွန်တော်တို့လွတ်တော်မှာဖွဲ့စည်းထားတဲ့ဒီကော်မတီတွေကိုဟိုတိုင်ကြားစာအဖြစ်ပေါ့နော်ကျွန်တော်အနေနဲ့အဲဒီပေးပို့ဖို့အတွက်ဆိုမှကျွန်တော်ကုန်ကြမ်းနေယူခဲ့တယ်အခုကျွန်တော်ကတော့မနေ့ကကျွန်တော်တို့ဒီကော်မတီရုံးမှာကျွန်တော်တပ်ဖို့အဲကျွန်တော်တို့ဒီတိုင်စာဌာနကိုပို့ထားမယ်လေတိုင်စာဌာနကိုကျွန်တော်တို့ကအဲဒီကောင်းတင်လေးတွေနဲ့ပေါ့နော်ကျွန်တော်အဲပို့ထားပြီးအဲကျွန်တော်တို့လွတ်တော်ဥက္ကဋ္ဌရှင်ရောက်မယ်အဲစာကလွတ်တော်ဥက္ကဋ္ဌရှင်ရောက်ရင်လွတ်တော်ဥက္ကဋ္ဌနေမှာအဲ့ကော်မတီကိုပြန်ပို့တယ်အဲ့ကော်မတီကနေပြီးမှဒါအမြန်ဆုံးအလင်းအမြန်ဒီကိစ္စတွေကိုကျွန်တော်တို့ဆောင်ရွက်ကြမှာပဲကျွန်တော်တို့ဒီလာမဲ့မိုးအခါကာလမှာလည်းအခုလိုမြေပြိုတဲ့အချိန်မှာလူတွေအတေအပြောက်တွေနဲနိုင်မဲ့အနေအထားမျိုးဟိုပေါ့နော်ကျွန်တော်ကကွင်းစင်းပြီးမှရရှိလာတဲ့အခြေအနေကိုစနစ်တကျဒီအစိုးရတွေနဲ့ကျွန်တော်တို့ဒီအားလုံးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပြီးမှကျွန်တော်တို့ကလုပ်နိုင်အောင်ပေါ့
အစိုးရဒီကတော့ကြောင်မြဲဥပဒေကိုပြင်ဆင်ပြီးနှီးဥပဒေတွေထွက်လာမှကြောက်စိန်တူဖော်မှုကိုတိတိကျကျအရေးယူဆောင်ရွက်နိုင်မှာဖြစ်တယ်လို့ဒီလဆန်းဖိုင်ကပြောဆိုထားတာပါဖက်ကန်ဒေတာအရေးအစိုးရကိုတိုက်တွန်းရတာကလည်းအခက်အခဲရှိတယ်လို့ပြည်내လွတ်တော်အမတ်ဦးဒါရှိလာဆိုင်ကပြောပါတယ
်အစိုးရအဖွဲ့အစည်းတွေကတော့ပြောမယ်ဆိုရင်သူတို့အနေနဲ့စိတ်ရှိတိခါမှုမရှိတဲ့အနေအထားမျိုးတွေဆိုတော့ကျွန်တော်တို့လည်းတခါလေကျတော့အဲပြောတာပြောနေရတာနောက်ဆုံးတအားကြီးပြောရင်လည်းအဲ့အစိုးရလည်းကို့အစိုးရဖြစ်တဲ့အချိန်ကျတော့ကျွန်တော်တို့ကကို့အချင်းချင်းပဲအဲလုံနေပြောနေရတဲ့အနေအထားမျိုးရှိတယ်။နောက်တစ်ဖက်မှာလည်းဒီအစိုးရကအထက်မှာကျွန်တော်ဝင်ကြီးကက်ဘိနက်အဖွဲ့ကြီးအနေနဲ့ကဒီရုံးတို့ဘာတို့လောက်မှအဓိကပဲနေတဲ့အချိန်ကျတော့အောက်ခြေမှာဌာနတွေကကျတော့ဟိုလွန်ခဲ့တဲ့ဘဝတဏီတဲကနေသူ့ဌာနတွေကသူတို့အဲသူအပိုးချိုးနေပြီးသားဒီလုပ်ငန်းတွေဖြစ်နေတဲ့အနေအထားကျတော့အချိန်ကျတော့ဒီဝင်ကြီးတွေကအဲ့ဒီအပေါ်မှာသူတို့အနေနဲ့တိတ်ပြီးမှထိတ်ကြောက်မှုပိုင်းမှာနည်းနည်းအားနည်းနေတဲ့အနေအထားလေးတွေကျွန်တော်တွေးရတယ်ခင်ဗ
ျကချင်လူမှုဖွံ့ဖြိုးရေးကိုယ့်ရဲ့အဖွဲ့ကတော့အစိုးရတဲ့အနေနဲ့တနည်းတခြားအခြေအနေစိုးဝါလာပြီးစိုးရင်ရတဲ့အခြေစိုက်နေပြီဖြစ်တဲ့ဖားကန့်ဒေတာကြောက်စိန်တူဖော်မှုကိုထိတိယောက်ယောက်မကိုင်းတွဲနိုင်ခင်မှာစီးကမ်းမဲ့ကြောက်စိန်တူဖော်မှုတွေကိုရပ်ဆိုင်ထားတဲ့လို့အကြံပြုပါတယ်ကိုစာကြီးကအခုလိုပြောပါတယ
်ဘာချောင်းလဲဆိုတဲ့ဒီသားတွေကစက်ဖြစ်ပြီးတူဖော်ဖို့ကြောက်စိန်တူဖော်ဖို့ဒီကူကမဲ့အဲ့ဒီမှာခုကြည့်ထားတာတခုပဲရှိတယ်။နောက်ဆက်အဲ့ဒါကိုဒီအတဝင်လို့တာဝန်ခံလို့တပါဝတ်ပတ်ဝန်းကျင်ဆိုင်ရာပြဿနာဒီရောဒီမျိုးကြီးဆိုင်ရာပြဿနာဒီရောတခြားတကယ်မဆိုတော့ဆက်ခတ်ရတာမျိုးအဖြစ်ပြီးနေပတ်တဲ့ခါကျန်တဲ့ပြည်ပြည်တို့ကျန်တဲ့အသာထုတ်ဖို့ရှိတဲ့ခါတခုမှကံလာတဲ့ဒီနဲ့ကံနဲ့အချက်တွေဒီစောက်စင်းတူဖို့တတ်တတ်တဲ့ခုကြည့်ထားတဲ့ကုမ္ပဏီကမရှိဘူးလို့ဆိုရခါအင်းကမ်းအရေးကြီးတယ်
ဖားကန့်ဒေတာမှာစွန့်ပစ်မြေစာပုံပြိုကျတာမြေပြိုကျမှုနောက်ကြောက်စိန်တူဖော်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးမှုတွေဟာကချင်ပြည်နယ်ကချင်ပြည်သူတွေရဲ့ပြဿနာတစ်ခုအဖြစ်တင်မဟုတ်တော့ပဲတနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာတစ်ရပ်ဖြစ်လာပြီလို့လဲကချင်လူမှုဖွံ့ဖြိုးရေးကွင်းရဲ့အဖွဲ့ကကိုစာကြီးကထောက်ပြပါတယ်ဖားကန့်ဒေတာမှာကြောက်စိန်တူဖော်ရေးလုပ်ငန်းအများစုကကြောက်စိန်ရဖို့တစ်ခုတည်းကိုသာအယုံဆိုင်လှုပ်ဆောင်နေပြီးကြောက်စိန်တူပြီးပျက်စီးသွားတဲ့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုပိုင်းမှာတော့နှစ်ပေါင်းများစွာမရှိဘဲဖြစ်နေတာကြောင့်အရေးပေါ်ထိမ့်သိမ့်ဖို့လိုအပ်နေပြီလို့လဲဒေတာဖွံ့ဖြိုးရေးဆောင်ရွက်သူတွေကထောက်ပြကြပါတယ်ရှင်
။မတ်တင်ကြီးတိုင်းပြောပြခဲ့တာပါ။ကချင်ဒေတာအခြေအနေပြီးသွားပြန်တော့ချင်းပြည်နယ်ဘက်ကလည်းကြည့်ရအောင်ပါ။ချင်းပြည်နယ်မှာမတူကွဲပြားရပ်တည်နေကြတဲ့ချင်းနိုင်ငံရေးပါတီ၃ခုကတပါတီတဲ့အဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရခဲ့ပြီလို့ချင်းပါတီခေါင်းဆောင်တွေကပြောပါတယ်။ဒီလိုပေါင်းရတာဟာလာမယ့်2020ရွေးကောက်ပွဲကိုရည်ရွယ်တာထက်ချင်းတမျိုးသားလုံးညီညွတ်ရေးကိုဖော်ဆောင်နိုင်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။ပူးပေါင်းသွားမဲ့ပါတီမူဝါဒနဲ့ရှေ့လုပ်ငန်းစဉ်တွေရေးဆွဲဖို့တပါတီကိုကိုယ်စားလှယ်၃ဦးစီရွေးချယ်ထားပြီးအခြားချင်းပါတီတွေကိုလည်းပေါင်းစည်းရေးအတွက်ဖိတ်ခေါ်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကတင်ပြမှာပါ။
Hokeba, Chin and Ye Party repeated, Chin to the Ye Party, Chin Mura Democrate Party net, Chin Mura Democracy Pojo Party Dugani, the party pit bouncy to about the vote to Nikabi Pipare, the party lien Kosle Tosi Powin at Puegani, Bouncy Sanya Muadari, Yizetwa Mapitello, Chin Mura Democrate Party, Consan Dupitu, Salam Yu Chica Piovare.
ပေပါတီရဲ့မူဝါဒပေပါတီရဲ့မူဝါဒဆိုတာချက်ကျွန်တော်တို့လက်ရှိကြုံတွေ့နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံကြီးအခြေအနေနဲ့ကျွန်တော်တို့ချင်းလူမျိုးအချင်းအမျိုးသားရေးကိုကြည့်ပြီးတော့ကျွန်တော်တို့အားလုံးအတွက်ချင်းမျိုးသားရေးအကျိုးတိပေါ့အတွက်ကျွန်တော်တို့အကုန်လုံးပူးပေါင်းမှရေးဆွဲသွားမယ်တဲ့ပေါ့ပါပဲ။ပူးပေါင်းသွားမဲ့ပါတီမူဝါဒနဲ့ရှေ့လုံငန်းစဉ်တွေကိုရေးဆွဲပြီးရင်မေ
miao party pongsu yi si wi ga ni tbo tu nyi che ya shi khe da ba aku lu pongsu ya da ha la me 2020 yue ga pwe akhen chin su ra the chin de myu ra lou nyi yu yi ko pho saung lai pho lo at de lu le slide myu che ka su ba de
chano tu ka do yue ga pwe tat tat tkhu the atwa ma hou bo no chano lu 2020 yue ga pwe atwa le a chu le shi me pi lo pi tu ya yong chin hmu bo chano lu party kwe ja ni de chin ma pi tu re yong chin hmu ko chano lu ya shi bo wa pro le khak che de chin ni ma shi de pi lo chano lu chin lu myu re ja ma ji long hmu a ne de so le a myin a myai shi de bo a de
เนี่ยนี่แหละကျွန်တော်တို့အထိုက်အလျောက်တော့ကျွန်တော်တို့ဖြည့်ချင်းသွားနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ချင်းပါတီကြီးတုံးခုပေါင်းစည်းပြီးသွားလို့ရှိရင်တခြားချင်းပါတီတွေကိုလည်းပေါင်းစည်းရေးအတွက်ဖိတ်ခေါ်သွားမယ်လို့ချင်းဒီမိုကရေစီဘွဲချုပ်ပါတီသူရင်မှုဆလိုင်းပီပီကဟုလို့ပြောပါတယ်
ချင်းအမေခါနဲ့ပါတီတုံးခုကနေကုဆောင်ပြီးတော့အရင်ပူးပေါင်းမှာပဲကျန်တာကိုကျွန်တော်ဖိတ်ခေါ်လို့ရမယ်ဆိုတာလည်းတိထားတယ်ပေါ့နော်ချင်းပြည်နယ်မှာချင်းနိုင်ငံရေးပါတီဆန္ဒကုလောက်ရှိနေပြီးပြီးခဲ့တဲ့23ရွေးကောက်ပွဲမှာဇုံမီဒီမိုကရေစီဖွဲ့ချုပ်ပါတီကလွှဲပြီးတော့ချင်းနိုင်ငံရေးပါတီတွေအားလုံးချင်းပြည်နယ်မဲဆန္ဒနေမြေအားလုံးမှာတနေရာမှအနိုင်မရရှိခဲ့ပါဘူး ဒါကြောင့်မို့အနာဂတ်မှာပုံမူအားကောင်းတဲ့ချင်းနိုင်ငံရေးပါတီရည်တခုဖြစ်ပေါ်ရေးသွဲ့ရည်ရွယ်ပြီးပါတီပေါင်းစည်းရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းနောက်နိုင်ကိုအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်းမှာပဲ
ကုရော့တဲ့ရင်အချင်းချုပ်ကိုမက်ခင်ပြူတွေ့ကကြေညာပါမယ်ခင်ဗျာကွန်မြူနတီနိုင်ငံတစ်ခုဖြစ်တဲ့ဗီယက်နမ်အစိုးရအနေနဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုပုံမှုအလေးထားပေးရပြီးလူခွင့်ရေးအခြေအနေတွေအခုထက်ပိုပြီးတော့ကြိုးတက်ကောင်းမွန်အောင်ဆောင်ရွက်နိုင်မယ်ဆိုရင်တိုင်းပြည်ရဲ့စီးပွားရေးနဲ့တင်ငင်ရေးပုံမှုကောင်းမွန်လာပြီးတော့ဒေသတွင်ဩဇာကြီးတဲ့နိုင်ငံတစ်ခု အခြားညီညွတ်ရေးစစ်တမ်းအကျိုးဆောင်လုပ်ငန်းတွေလုပ်နိုင်ကြဖို့သဘောတူခဲ့ကြပါပြီ။ပြည်နယ်နိုင်ငံမှာပြမဆုံးအချိန်အမေရိကန်ညီညွတ်ရေးစစ်တမ်းအကျိုးဆောင်အစီအစဉ်တွေလုပ်နိုင်ရေးသဘောတူစာချုပ်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ပြည်နယ်နိုင်ငံခြားရေးဝန်ကြီးဖန်ပင်မင်းတို့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါ။ဒီအကျိုးဆောင်အစီအစဉ်တွေဟာအမေရိကန်နဲ့ပြည်နယ်နိုင်ငံဆက်ဆက်ရေးတိုးတက်စေဖို့ရှေ့တိုးခြေလှမ်းတစ်ရပ်ဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုသွားပါရရှင်။စီးပွားနိုင်ငံကယ်ယူနယ်မြို့ဂျာဗလာမှာရှိတဲ့စစ်ရုံတစ်ခုတင်းနေတာနေကဘုံကျဲတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရှုံချလိုက်ပါတယ်။အဲ့ဒီတိုက်ခိုက်ခံရမှုအထက်မှာတော့လူပေါင်း40ကျော်သေဆုံးခဲ့ရတယ်လို့စစ်ရုံအဆောက်အဦနဲ့အတော်ကြီးထိခိုက်ပျက်စီးခဲ့တာကြောင့်လူနာတွေကိုတခြားစစ်ရုံတွေကိုလွှဲပြောင်းပေးခဲ့ရတာပါရှင်။မက်ဆီဒိုနီးယားနိုင်ငံနဲ့ဆက်နာကအင်ဒိုမီနီမြို့မှာစကန်ချအထိနေထိုင်နေတဲ့ဒုက္ခသည်တွေကိုဂရိစ်အာနာဘိုင်းတွေကဒုက္ခသည်စကန်စီကိုဒီကနေ့ပဲစတင်ရွှေ့ပြောင်းပေးနေပါပြီ။ခမန်းကြီးဒုက္ခသည်ဦးရေ8400လောက်စကန်ချနေထိုင်နေတဲ့နေရာစီကိုရဲတပ်ဖွဲ့ဝင်400လောက်ဆင်လွတ်ထားပြီးတော့ဒုက္ခသည်တွေဖယ်ရှားရေးအတွက်အင်အားသုံးမှာမဟုတ်ဘူးလို့ဂရိစ်အာနာဘိုင်းတွေကတော့အာမခံထားပါရဲ့ရှင်
။ကျေးဇူးပါခင်ဗျာ။တင်ပြချင်းညွတ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆွန်မွန်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလေမန်တာလာရီဒီဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိလိုင်းနိုမီတာ16.25ရိုးကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါ။နောက်ထပ်2:00အကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားခင်ဗျာ။
This program has come to you from the Voice of America, Washington.